တိုင်းသားလက်နက်ကိုင်အဖွဲ့တစ်ခုဖြစ်တဲ့ကချင်လွတ်မြောက်ရေးအဖွဲ့ KIO နဲ့မြန်မာအစိုးရကြားနောက်တစ်ကြိမ်ဆွေးနွေးပွဲတွေကျင်းပဖို့နှောင့်နှေးနေချိန်မှာပဲနှစ်ဖက်တက်တီကြားမှာတိုက်ပွဲတွေလည်းဆက်ဖြစ်နေပါတယ်။ငြိမ်းချမ်းရေးဆွေးနွေးပွဲကိုတော့ဒီလာတဲ့မြန်မာနိုင်ငံထဲမှာပထမဆုံးအကြိမ်ကျင်းပဖို့စီစဉ်ထားပေမဲ့အပြီးသတ်ညှိနှိုင်းလို့မရသေးပဲဖြစ်နေရတာပါ။ကချင်လက်နက်ကိုင်အဖွဲ့နဲ့ငြိမ်းချမ်းရေးဆွေးနွေးပွဲအလားအလာတွေကိုတော့မတ်စုမွန်ကဆက်ပြောပြမှာပါရှင်။
ဟုတ်ကဲ့ပါကချင်ပြည်နယ်မြစ်ကြီးနားမြို့မှာ KIO နဲ့ဆွေးနွေးမဲ့အစီအစဉ်ကိုတော့အစောဆုံးရှေ့သတင်းဘက်လောက်မှဖြစ်ဖို့မြမအစိုးရကိုယ်စားလှယ်တွေဘက်ကမျှော်လင့်ထားတာဖြစ်ပါတယ်အပြည့်အစုံညှိနှိုင်းစရာတချို့ကြံနေစဲဖြစ်ပေမဲ့ရှေ့သတင်းဘက်ထဲတွေ့ဆုံနိုင်အောင်ငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့ခေါင်းဆောင်ပြည်ထောင်စုဝန်ကြီးဦးအောင်မင်းက KIO ကိုကမ်းလှမ်းထားတယ်လို့လည်းမြမအစိုးရရဲ့ငြိမ်းချမ်းရေးအကျိုးတော်ဆောင်ဦးလာမောင်ရွှေကပြောပါတယ်
ဟုတ်ကဲ့ဝင်းကြီးဦးအောင်မင်းကတော့မနေ့ကကျွန်တော်တို့ဒီနေ့ပြည်ဆက်လာမှရှင်းပြလာတော့သူ့အနေနဲ့လည်းဂျပန်ကဆွေးနွေးပွဲလာမယ့်ပတ်မှတ်တကူအဆုံးပြလာပို့ထားတယ်ဒီ KIO ဘက်ကလည်းညီနေကြတချို့ညီနေပြီးရင်တော့လာမယ့်ပတ်ထဲမှာဒီဖြစ်နေတယ်လို့ဒီအလုပ်ဖွဲ့တွေအားလုံးရှင်းပြလာပါတယ်ဒီကြီးရမှာကျွန်တော်တို့တွေ့ဆုံဆွေးနွေးနေဖို့တော့အဆုံးပြတော့ပို့ထားပါတယ်ဗျာ
မြမအစိုးရရဲ့ဒီကမ်းလှမ်းချက်နဲ့ပတ်သက်လို့တော့ KIO တာဝန်ရှိသူတွေရဲ့သဘောထားကိုတော့မသိရသေးပါဘူး။တစ်ချိန်တည်းမှာပဲအစောပိုင်းမှာတော့ကလေးကဒီလာတဲ့ကျင်းပဖို့စီစဉ်ထားတဲ့ဆွေးနွေးပွဲတွေကြန့်ကြာနေချိန်မှာပဲ KIO နဲ့တိုက်ပွဲတွေလည်းဖြစ်ပွားနေတာပါ။ကချင်သတင်းစင်အေဒီတာကိုနော်ရင်းကတော့ရှမ်းပြည်မြောက်ပိုင်းပန်ဆိုင်မွန်ဂူဒေသမှာဒီရက်ပိုင်းအတွင်းတိုက်ပွဲတွေဖြစ်နေတယ်လို့ပြောပါရတယ်
။မနေ့ကဒီတစ်ပတ်ကကျွန်တော်တနင်္ဂနွေနဲ့ညနေပိုင်းကစပြီးမှဒီရှမ်းပြည်မြောက်ပိုင်းဒီပန်ဆိုင်မွန်ဂူဒေသမှာကျွန်တော်ပြင်းထန်တဲ့တိုက်ပွဲတွေစပြီးမှဖြစ်လာတာကိုကျွန်တော်သိရတယ်။မင်းကညနေပိုင်းနော်။ကနေစပြီးမှပေါ့။ငူဒေတာဆိုတာကတော့တိုက်ပွဲမဖြစ်တာနည်းနည်းကြပြီနော်။အဲမင်းကညနေပိုင်းကနေစပြီးမှဒီတကယ်ပဲပြင်းထန်တဲ့တိုက်ပွဲတွေနော်ဖြစ်လာပြီဆိုမှကျွန်တော်သိရတယ်နော်။
တိုက်ပွဲတွေဆက်လက်ဖြစ်ပွားနေတဲ့ပြဿနာတွေကိုတော့မြန်မာအစိုးရနဲ့ KIO ကြားဆွေးနွေးပွဲတိုင်းလိုလိုမှအဓိကထားဆွေးနွေးနေကြရတာပါ KIO ကတော့သူတို့ထိန်းချုပ်ရာနယ်မြေတွေမှာမြန်မာအစိုးရရဲ့တပ်ဖွဲ့ဝင်တွေတိုးမြင့်ချထားရာကနေတိုက်ခိုက်မှုတွေဖြစ်နေရတာလို့ပြောဆိုထားတာလည်းဖြစ်ပါတယ်ဒီလိုတိုက်ပွဲတွေဆက်လက်ဖြစ်ပွားနေသလိုဆွေးနွေးပွဲတွေဟာလည်းတိတိတသားတိုးတက်မှုမရနိုင်ပဲဖြစ်နေတဲ့အပေါ်မှာတော့ KIO ဘက်ကပြီးခဲ့တဲ့အပတ်ထဲကပဲလူမှုအစည်းအဝေးပွဲတစ်ခုပြုလုပ်ပြီးပြောဆိုခဲ့တာပါနှစ်ဖက်စစ်တပ်ကအစင်းမြင့်ပုံကိုယ်တွေပါပါဝင်ကြတဲ့တရုတ်နိုင်ငံရွှေလီမြို့ကနောက်ဆုံးအကြိမ်ပြုတ်လုခဲ့တဲ့ဆွေးနွေးပွဲအတွင်းမှာတော့ငြိမ်းချမ်းရေးအတွက်ရှေ့ဆက်ဆွေးနွေးမှုတွေလုပ်ဖို့သဘောတူခဲ့ကြတာဖြစ်ပါတယ်။အခုတကြိမ်ဆွေးနွေးပွဲမှာတော့အရင်ကလိုတရုတ်နိုင်ငံတနိုင်ငံဒဲတာမကပဲနိုင်ငံတကာအတိုင်းဝိုင်းကအကဲခတ်တွေပါဖိတ်ကြားဖို့စီစဉ်ထားတာဖြစ်ပါတယ်။ဒီအတွက်လည်းနိုင်ငံတကာကိုယ်စားလှယ်တွေတွာလာရင်းနဲ့မြန်မာအစိုးရရဲ့ငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့ခေါင်းဆောင်ဦးအောင်မင်းရဲ့မကြသေးခင်ကပြပခီးစဉ်တွေကြောင့်လည်းအခုနောက်ဆုံးဆွေးနွေးပွဲတွေကိုရက်ဆိုင်ထားရတာဖြစ်တယ်လို့ငြိမ်းချမ်းရေးအကျိုးတော်ဆောင်ဦးလာမောင်ရွှေကပြောပါတယ
်ကျွန်တော်တို့ငကိုကတော့ကျွန်တော်တို့ဒီ KIO ဖွဲ့စည်းနေတယ်သူတက်စီလိုတဲ့သူအချို့ပေါ့နော်ဒါဆိုတော့မတက်နိုင်တဲ့အတွက်တော့ကျွန်တော်တို့ဒီမြန်မာနှစ်တကူပွဲရဲ့တော့ဝင်းကြီးဦးအောင်မင်းအနေနဲ့ဖြည့်ထွက်တာတွေရရှိတဲ့အတွက်ဒီဟာတော့နှစ်ဖက်သဘောတူရွှေ့တဲ့သဘောပါပဲအခုသိမကြရခင်မှာတော့ဒီ KIO ဖွဲ့စည်းကလည်းတို့တက်လို့ရအောင်ဆိုပါလေအတွက်တက်နိုင်ဖို့အတွက်ဒါညှိနှိုင်းနေတာရှိတဲ့အတွက်ကျွန်တော်တို့လည်းဒါစီစဉ်ဆောင်နေတယ်လို့ကျွန်တော်တို့ကတော့ဒီလိုပဲမှတ်ယူပါတယ်အဲ့တော့ဆောင်ရွက်ပတ်တွင်းမှာတော့ဒီကျွန်တော်တို့ဆွေးနွေးနေမှာဖြစ်ဖို့အတွက်တော့ကျွန်တော်ညှိနှိုင်းကြတဲ့ချို့အရှိုးပါတယ
်အစိုးရနဲ့18နှစ်ကြာအပြည့်ခက်ရက်စဲရေးပြက်ပြားခဲ့ပြီးတဲ့နောက်2017ခရဲကစလို့မြမစစ်တပ်နဲ့ KIO တို့ကြားတိုက်ပွဲတွေတကြော့ပြန်ဖြစ်ပွားခဲ့တာပါဒီအတွက်လည်းဒေသခံထောင်တောင်းချီပြီးတော့ဘေးလွတ်ရာထွက်ပြေးနေကြရပါတယ်ပရိပခါတွေဟာကချင်ပြည်နယ်အတွင်းသာမကပဲအိန္ဒိချင်းတရုတ်နိုင်ငံအထိရိုက်ခတ်မှုတွေရှိလာခဲ့တယ်လို့နိုင်ငံတကာအတိုင်းဝိုင်းကဝိုင်းဝန်းပစ်တင်ဝေဖန်မှုတွေလည်းထွက်ပေါ်လာရကနေနှစ်ဖက်အကြားတရားဝင်ဆွေးနွေးပွဲတွေကိုစတင်ပြုလုပ်လာတာလည်းဖြစ်ပါတယ်ရှင်